အနာရတရုတ်ကွန်မြူနစ်ပါတီရဲ့ဖိတ်ကြားချက်နဲ့အတိုက်ခံမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တချို့လာမယ့်သတင်းပတ်ထဲမှာတရုတ်နိုင်ငံကိုသွားဖို့ရှိနေတာပါ။ပါတီနှစ်ရက်ကြာချစ်ကြည်ရေးအနေနဲ့သွားမယ့်ခီးစဉ်ဖြစ်ပါလိမ့်မယ်။ဒီအကြောင်းကိုတော့ကိုသားညုံကဆက်ပြီးပြောပြပေးမှာပါရှင်
။တရုတ်အစိုးရဘက်ကရောဒီအနာရတရုတ်ကွန်မြူနစ်ပါတီကပါမြန်မာဘက်ကဒီအစိုးရနဲ့အနာရပါတီတွေပြင်အခြားနိုင်ငံပါတီတွေနဲ့ထိစပ်ဆက်ဆံမှုလုပ်လာတဲ့အခြေအနေရဲ့တစိုက်ပိုင်းလို့ပြောရမှာပါ။မကြသေးခင်တုန်းကပဲဒီမြန်မာနိုင်ငံဆိုင်ရာတရုတ်တမ္မာကြီးတဲ့နဲ့ NDR ရဲ့ဥက္ကဋ္ဌဒေါန်ဆန်းစုကြည်တို့ပထမဆုံးချိန်တွေ့ဆုံပြီးတဲ့နောက်ပိုင်းဒီအတိုက်ခံပါတီကြီးလို့ပြောရမယ့် NDR နဲ့တရုတ်နိုင်ငံကြားဆက်ဆံရေးအခုလိုမျိုးတိုးမြင့်လာတာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကကုစလေအဖွဲ့တစ်ဖွဲ့လာရောက်ဖို့ဆိုပြီးတော့ဒီအာနာယတရုတ်ကွန်မြူနစ်ပါတီကဖိတ်ကြားထားတယ်ဆိုတာကို NDR ပါတီရဲ့ဒီဗဟုအလုံးမှုဆောင်ဖွင့်သူဖြစ်တဲ့ဥဟန်တာမြင့်ကအတည်ပြုပါတယ
်။ဥက္ကဋ္ဌကျွန်တော်တို့ကဆက်နှစ်ယောက်ဖြစ်ပါတယ်။ဆိုတာကမြန်မာပြည်ကဖိတ်ကြားပါဒီကံတဲ့ကအသက်60အောက်ပေါ့နော်ဘူကွန်ဒီရင်ညာဆိုပြီးတော့ပြပါတယ်ဒီကကျတော့ဘူကွန်ဒီရင်ဆိုတော့ဘူလုံးကြောင့်ဆိုရင်နှစ်ယောက်ရယ်ဟိုတန်းတဲ့ဘူကွန်ဒီရင်ကြီးရယ်အဲ့လိုကျွန်တော်စစ်ကိုကျွန်တော်လုပ်ရပါတယ်ခင်ဗျာအဲ့ဦးဒီဘူအန်ဒီခိုင်ကြီးရဲ့ဥပဒေပေါ့နော်ဒီခိုင်ကျွန်တော်ဥပဒေဦးဒီဘူဘူလုံးကြောင့်ကလည်းဖြစ်ပါတယ်နောက်ဒေါ်နန်းခင်ခင်မျိုးတို့နှစ်ယောက်ပါနောက်တကဒေါ်ချူချူတင်းရယ်ပေါ့နော်သူတွေပါပါတယ်ဒေါ်နန်းတွေပါပါကျွန်တော်တို့အဲ့ဒီပြည်ပြည်ပြည်တမန်နိုင်ငံကိုကြားချက်ကြားခဲ့ပါဆိုတာပဲပါပါလိမ့်မယ်ဒီကဖရန့်ရှစ်ပေါ့နော်ဒီအဲ့ဒီဖရန့်ရှစ်သူရဲ့တန်ဖရန့်ရှစ်
တရုတ်လူငယ်အဖွဲ့ရဲ့ဖိတ်ကြားချက်အရလည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်လူငယ်ကုစရီဟာမကြခင်မှာပဲတရုတ်နိုင်ငံကိုသွားဖို့ရှိတယ်လို့လည်းဥဟန်တာမြစ်ကပြောပါတယ
်အဲ့ဒါကလူငယ်ဒီသွားလို့ရရှိပါတယ်လူငယ်များထက်၈ယောက်ကသွားလို့ရှိတယ်ဘာလဲ China Youth Federation of Youth အဲ့ဒီကဖိတ်ကြား
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြင်အခြားနိုင်ငံရေးပါတီကုစလေအချို့ကိုဒီပါတီချင်းဆက်ဆံရေးအတွက်တရုတ်နိုင်ငံကိုလိလာဖို့ဖိတ်ကြားထားတဲ့ကြောင်းလည်းသိရပါတယ်။တရုတ်နိုင်ငံအနေနဲ့ဟိုးယင်ဒီစစ်ဆူရလက်ထက်တလျှောက်လုံးမှာတော့တရုတ်စူရပိုင်းအနေနဲ့မြန်မာစစ်ဆူရနဲ့ပဲတောက်လျှောက်ဆက်ဆံမှုတွေရှိခဲ့တယ်လို့ဒီအာနာယတရုတ်ကွန်မြူနစ်ပါတီကလည်းစစ်ဆူရကဖွဲ့ထားတဲ့ကြံ့ခိုင်ရေးအသင်းကိုပဲဒီပါတီတရုတ်လိုသဘောထားပြီးတော့ဒီနှစ်ပါတီဆက်ဆံရေးထူထောင်ခဲ့ကြတာပါ။ကြံ့ခိုင်ရေးအသင်းကိုနိုင်ငံရေးပါတီဖွဲ့ပြီးတဲ့နောက်ပိုင်းမှာလည်းတရုတ်ကွန်မြူနစ်ပါတီအနေနဲ့ကြံ့ခိုင်ရေးပါတီကိုပဲထက်ထက်ဝင်ဝင်ဆက်ဆံခဲ့ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမြန်မာအစိုးရဘက်ကလည်းဒီတရုတ်ပြင်အခြားနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းလာခဲ့တယ်လို့ပဲတရုတ်ဘက်ကလည်းမြန်မာနိုင်ငံတွေကအခြားနိုင်ငံအင်အားစုတွေနဲ့ထိတွေ့ဆက်ဆံမှုတွေတိုးလှုပ်လာတာတွေ့ရပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းမကြခင်ကသူတို့လုပ်ခဲ့တဲ့ဒီပါတီညီလာခံဖွင့်ပွဲကိုအနောက်နိုင်ငံတန်တမာတွေပြင်တရုတ်နဲ့ဒီအခြားအာဆီယံဒေသတန်တမာတွေကိုပါဖိတ်ကြားခဲ့ပါတယ်ခင်ဗျာ။